မရိကန်အစိုးရကိုယ်စားလှယ်အဖွဲ့တစ်ခုဟာရှီတောင်အာရှဒေသတွင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုတိုးချဲ့ဆောင်ရွက်နိုင်မှုအတွက်မြန်မာနိုင်ငံကိုလာရောက်မှာဖြစ်တယ်လို့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကမနေ့အောက်တိုဘာ23ရက်နေ့နေစွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။အမေရိကန်နိုင်ငံကဖွံ့ဖြိုးမှုကော်ပိုရေးရှင်း DFC ရဲ့အမှုဆောင်အရာရှိချုပ်အဒမ်ဘိုလာဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာအပါအဝင်အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတွေကိုအောက်တိုဘာ23ရက်နေ့ကနေ28ရက်နေ့ထိသွားအောင်မှာဖြစ်တယ်လို့ပြောပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့ဒီရှီတောင်အာရှခီးစဉ်အတွင်းအစိုးရအစိုးရတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးရင်းနှီးမြှုပ်နှံမှုနဲ့ဆိုင်တဲ့အခွင့်အလမ်းတွေကိုစူးစမ်းရှာဖွေသွားမှာဖြစ်တဲ့အပြင်ဒေသတွင်းဖွံ့ဖြိုးတိုးတက်မှုစီးပွားရေးတိုးတက်မှုနဲ့တည်ငြိမ်မှုရှိဖို့အတွက်အထောက်အကူဖြစ်စေမဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်သွားဖို့အတွက်ဆွေးနွေးကြမှာဖြစ်တယ်လို့ပြောပါတယ်။ Indo-Pacific ဒေသဟာ DFC အတွက်တော့ဦးစားပေးရင်းနှီးမြှုပ်နှံမှုဒေသဖြစ်တယ်လို့လည်းအကြေညာချက်မှာပြောထားပါတယ်။သူနဲ့အတူအမေရိကန်ရဲ့ပို့ကုန်သွင်းကုန်ပန်ဥက္ကဋ္ဌ Kimberly Reed အပြင်ဗနာယီဝန်ကြီးဌာနအကူအညီဝန်ကြီးဌာနနိုင်ငံရေးဝန်ကြီးဌာနနဲ့စွန့်ဝန်ကြီးဌာနကအကြီးအကဲတာဝန်ရှိသူတွေလည်းပါဝင်မှာဖြစ်ပါတယ်ခင်ဗျာ။